နောင်ဦးနာမည်ဘယ်လိုခေါ်ပါလဲခင်ဗ
ျကျွန်တော်နာမည်ဇော်ခီအမဲလို့ခေါ်ပါတယ
်ဦးဇော်ခီအမဲကဘယ်ဇာတိလဲခင်ဗ
ျကျွန်မောင်တော်ဇာတိပ
ါအခုအသက်ဘယ်လောက်ရှိပြီလဲခင်ဗျ
65နှစ်ရှိပါတယ
်ဟုတ်ကဲ့ဒီဒေတာမှာမွေးတာလားခင်ဗ
ျဟုတ်ပါတယ်ကျွန်တော်ဒေတာမွေးပါတယ
်ဘိုးစင်ပေါင်ဆက်ကရောဒီမှာပဲလား
ဘိုးစင်ပေါင်ဆက်ကျွန်တော်ဒီမှာနေလာတာပါ
ဒီဒေတာမှာဒီမွတ်စလင်လူမျိုးကဘယ်လောက်လောက်ရှိလဲခင်ဗျ
ဒီမှာမွတ်စလင်ကနေပြီးတော့ရခိုင်နှုန်းအပြင်ပြောလို့ရှိရင်60ရခိုင်နှုန်းလောက်ရှိပါတယ
်အဲ့တော့ဒီမှာနေတဲ့မွတ်စလင်တွေကိုတချို့ကဘင်္ဂါလီလို့မြန်မာအစိုးရဘင်္ဂါလီလို့ပြောတော့ဗောနော်တချို့ကဒါရိုဟင်ဂျာလူမျိုးလို့ပြောကြတယ်ဦးဇော်ခီအာမက်ကအဲ့လိုပြောမယ်ဆိုရင်ဘာလူမျိုးလဲခင်ဗ
ျဒီမှာနေတဲ့လူတွေကအကုန်လုံးရိုဟင်ဂျာလူမျိုးပါပဲ
ဒါဖြစ်ရင်အခုဒီကိစ္စကိုဒီမှာနေတဲ့လူတွေရိုဟင်ဂျာလူမျိုးဆိုတာဒီနာမည်ကဘယ်သူကပေးခဲ့ပြီးဘယ်လိုပေါ်လာတာလဲလို့ကျွန်တော်ရှင်းပြပါလားခင်ဗျ
ဒါတော့ရိုဟင်ဂျာလူမျိုးဆိုတာတမိုင်းမှလည်းအထောက်အထားရှိတယ်ကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့တရားဝင်တန်လွင်ဌာနမှာ1962ကနေပြီးတော့65တိကျွန်တော်တို့ရိုဟင်ဂျာဘာသာစကားနဲ့အတန်လွင်တယ်ရှိခဲ့တယ်အခုကျတော့အစိုးရဘယ်လိုနဲ့ပြောလဲမသိဘူးကျွန်တော်ဒီမှာလူတွေရှိတဲ့လူတွေကိုပင်လေလို့ခေါ်နေကြတယ်ဒါအမှန်အမှန်ဆိုလို့ကျွန်တော်ရိုဟင်ဂျာတဲ့
ကျွန်တော်တို့သိသလောက်တော့အစိုးရကဒီမှာရှိတဲ့လူတွေကိုဘင်္ဂါလီတွေလို့သတ်မှတ်တာကဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောင်းလာပြီးပြောင်းရွှေ့နေထိုင်ကြတဲ့လူတွေဖြစ်တယ်ဒါကြောင့်မို့လို့သူတို့ဘင်္ဂါလီကိုခေါ်တယ်လို့ပြောတာအဲ့ဒါမဟုတ်ဘူးလားခင်ဗျာ
ဒါကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကလာတဲ့လူတယောက်မှမပါဘူးဒီမှာတကယ်လို့ဘင်္ဂလားဒေ့ရှ်ကလာမဲ့လူပါလို့ရှိရင်ဆူရဖားမှာပေါ့လေသူတို့ဒီမှာတော့ဘာခေါ်မလဲဌာနဆိုင်ရာအများကြီးရှိတာပဲလေ26လုံးမှာနေပြီးတော့အစားနေပြီးနာဆာကာတွေကိုကိုကနေပြီးတော့ဘော်ဒါကာတွေအများကြီးရှိတာပဲတယောက်မှဖားတာမရှိဘူး
အခုအဲ့ဒါဆိုရင်ဒီကဦးဇော်ခီအာမက်တို့ကိုအစိုးရဘာကြောင့်ရိုဟင်ဂျာအဖြစ်မှတ်ပုံတင်မှာစည်ရင်းသွင်းမှာတို့ရိုဟင်ဂျာအဖြစ်ခေါ်ဝေါ်တုံးဆွဲဖို့လက်မခံနိုင်တာလဲခင်ဗျာဘလို့ထင်လဲအဲ့ဒါ
ကတော့ဘလို့ကသူတို့ကဘလို့စိတ်တဲ့နဲ့ပြောနေလားမသိဘူးအမှန်ဆိုလို့ရှိရင်ဒီကအစကတည်းကရိုဟင်ဂျာဆိုပြီးတော့မှရေဒီယိုအနေကြည့်ရတယ်တတင်းလွင်ခဲ့တာရှိတယ်အခုကျတော့ဘင်္ဂလီလူပြောတာအစိုးရစိတ်တဲ့ကဘလို့လို့ပြောင်းသွားလဲကျွန်တော်နားမလည်ဘူးဒါမှမသိပါဘူးသူတို့ပဲပို့သေးမှာပါ
အဲ့တော့ဦးဇော်ကီအမီလိုဒီမှတ်ပုံတင်မှာရောအဲ့တော့လူမျိုးနဲ့ကိုယ့်ဝတ်ဒီပါသားမှာဘယ်လိုရေးသွင်းကြလဲ
ကျွန်တော်ရဟိုဗါလဲအမျိုးသားမှတ်ပုံတင်မှာဆိုလို့ရှိရင်အဲ့ဒီမှာလူမျိုးနဲ့ဘာသာမရှိဘူးဒီတိုင်းပဲရှိခဲ့တယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကနေပြီးတော့အတင်းခင်ဗျားတို့ဒါအသွင်းမဝင်ဒါနဲ့တွားလို့မရဘူးဆိုပြီးတော့မှ white card ဆိုတာပေးတယ်အဲ့ဒီမှာလဲတချို့တို့ရိုဟင်ဂျာရေးတာရှိတယ်မွတ်စလင်ရေးတာရှိတယ်မပါတယ်ဘင်္ဂလီရေးတာရှိတယ်သူတို့မှပြောင်းအဲ့ဒါကိုကျွန်တော်ဟိုဒီအားလူတွေကပြန်ပြောခွင့်မရှိဘူးသူတို့ကသူတို့ပဲရေးဝတာပါ
ဦးဇော်ကီအမေကအခုတကောင်စင်းကောက်တော့ဘယ်လိုဖြည့်လိုက်လဲခင်ဗျာ
တကောင်စင်းကကျွန်တော်တို့စီမံလာပြီးတော့မခောက်ပါဘူ
းအော်ဒီမှာတကောင်စင်းမကောက်ဘူးလ
ားအဲမခောက်ပါဘူးဒီမှာသူတို့ကလာပြီးတော့တယောက်စားနှစ်ယောက်စားမင်းဝတယ်ခင်ဗျာရိုဟင်ဂျာထင်းမလားလူတွေကပြောတော့တော်တော်မရေးပဲပြန်ဝတယ်
ဟုတ်ပြီအခုအဲ့တော့ဦးဇော်ကီအာမက်ကိုမြန်မာအစိုးရကတော့ဘင်္ဂါလီလို့သုံးတာပေါ့နော်ဦးဇော်ကီအာမက်ကတော့ရိုဟင်ဂျာလို့ပြောတာပေါ့အဲ့တော့ဒီဒေသမှာနေတဲ့မွတ်စလင်တွေကဘယ်လိုအခွင့်အရေးတွေရရှိလဲတောင်မို့အခွင့်အရေးဆုံးရှုံးတာတွေဘာတွေရှိလဲအခွင့်အရေးရတာတွေဘာတွေရှိလဲ
ဒီမှာကြတော့ကျွန်တော်တို့မှာခွင့်အရေးတော့တိတ်မရဘူးဘာဖြစ်လို့လဲတနေရာကတိနေရာသွားလို့မရဘူးပညာသင်လို့မရဘူးဆေးကုပ်ဖို့အတွက်လည်းအခက်အခဲရှိတယ်အဲအများကြီးပဲဒါတော့အခွင့်အရေးဆိုတာမရှိဘူးပြောဆိုပိုင်권လည်းမရှိဘူးဒီတိုင်းပဲနေနေကြတာပဲ
ဒီကလူတွေအဲ့ခီးသွားလာတာတော့ဒီမှာအိမ်အောင်ပြူတာတွေပါတယ်ရောကန့်တတားမြစ်ထားတဲ့စီကံဥပဒေတွေပါတယ်ရှိတယ
်ရှိပါတယ်ဒါကကျွန်တော်တို့မှအိမ်အောင်ပြုံးမယ်ဆိုလို့ရှိရင်သူအဲဌာနဆိုင်ရာကိုလျှောက်လာထင်ရတယ်စောင်းနေတာသူတို့ကွန်ပျူတာရမှကျွန်တော်တို့အိမ်အောင်ပြုံးနိုင်တယ်ဒါတော့တကယ်သင်ချက်တဲ့ဘဝပေါ့အ
ဲ့တော့ဦးဇော်ခီအမေတခြားမြန်မာနိုင်ငံသားတွေနဲ့မတူဘဲနဲ့ဦးဇော်ခီအမေတို့အခုဒီကရိုဟင်ဂျာတွေပေါ့လေအဲ့အနေနဲ့ဘာတွေအခွင့်အရေးဆုံးရှုံးနေတာတွေရှိသေးလဲ
မကွနာကျွန်တော်ပြောသလိုလေကျွန်တော်ကနေပြီးတော့နိုင်ငံသားတယောက်ရာသင်းရာတိုက်တဲ့အခွင့်အရေးကိုကျွန်တော်လိုရှိနေမှာအစားကလေးအတေးကကျွန်တော်ကနေပြီးတော့ရာခဲ့တယ်အခုကြတော့ကျွန်တော်ကမရဘူးအဲ့ဒါနဲ့ကျွန်တော်ပြန်လူချင်းတာပေါ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုပြောင်းဝတော့ကျွန်တော်လူရှိပါတယ
်ဥစ္စာကြီးအမေကနိုင်ငံသားမဟုတ်လား
နိုင်ငံသားပါကျွန်တော်ကအမျိုးသားမပုန်တော့မပုန်တင်ခိုင်ကြတဲ့လူပါ
အခုဒီကနေရန်ကုန်အလွယ်တကူသွားနိုင်လား
အခုတော့မသွားနိုင်ဘူ
းဥစ္စာကြီးအမေကအဲ့တော့နိုင်ငံသားတယောက်တော့ဖြစ်တယ်အဲ့တော့တခြားနိုင်ငံသားတွေနဲ့ဒီလိုပဲသွားလာလို့မရဘူးလား
တခြားနိုင်ငံသားတွေကတော့သူတို့သွားချင်တဲ့နေရာကိုသွားလို့ရတယ် ကျွန်တော်တို့ကြတော့သွားရှိနေနေရသွားလို့မရဘူ
းဘယ်လိုမရတာလဲဥပမာအခုဒီကနေမောင်တော့ဗျာမောင်တော့နဲ့ဘုသူတောင်သွားလို့မရဘူးလ
ားမောင်တော့နဲ့ဘုသူတောင်သွားရင်ကျွန်တော်တို့ form 4ဆိုတဲ့ပုံစံလေးကိုရုံးကသွားပြီးတော့ထောက်ရတယ်ပထမရက်ခွဲကိုသွားရတယ်ဟုတ်လ
ားအဲ့တော့ဒီကနေမောင်တော့ကနေဘုသူတောင်ကိုဦးဇော်ခီအာမက်အလွယ်တကူသွားလို့မရဘူးလား
အလွယ်တကူသွားလို့မရဘူးကျွန်တော်တို့ကနေပြီးတော့အစင်းစင်းနေပြီးတော့ဒီကွင်ပူချာတောင်းရတယ်ပထမနေပြီးတော့ရက်ခွဲကြည့်ရောကယူရတယ်မီးတော့မှမျိုးနေကိုသွားတယ်မျိုးနေကတစ်ဆင့်ရာမှကျွန်တော်အဲ့ဒီစာနဲ့ပဲသွားတယ်တပတ်နှစ်ပတ်လောက်ပဲကျွန်တော်တို့ခွင့်ပြုပါတယ
်တခြားရောအရေးကြီးတဲ့ဟိုတခြားနိုင်ငံသားတွေနဲ့မတူတဲ့ဒီမွတ်စလင်တွေဆုံးရှုံးမှုကတခြားဘာတွေလို့ဘာတွေလို့ပြောနိုင်မလဲ
တခြားဆိုလို့ရှိရင်အခုကစေတဲ့အောင်ဝါးတဲ့ကလေးတွေအဲ2000နဲ့တစ်ဆင့်နေကနေပြီးတော့2015တိသူတို့တိုင်ဆောင်နေတဲ့တက္ကသိုလ်တက်လို့မရဘူးဒါပညာရေးဆုံးရှုံးတာပေါ့
မြန်မာအစိုးရကရိုဟင်ဂျာမရှိဘူးဘင်္ဂါလီလို့ပြောတယ်။ဦးဇော်ကီအာမက်ကတော့ဦးဇော်ကီအာမက်တို့ကဘင်္ဂါလီမဟုတ်ဘူးရိုဟင်ဂျာတွေပါလို့ပြောတယ်။အဲ့တော့ဒီပြဿနာကိုကျွန်တော်တို့ဘယ်လိုအဖြေရှာရရင်ကောင်းမလဲခင်ဗျာ
။အဲ့ဒါတော့ကျွန်တော်တို့ဥပဒေအတိုင်းဆိုလို့ရှိရင်လူတယောက်ရဲ့နာမည်ကိုမေးလိုက်လို့ရှင်မိနာမပါလဲဆိုသူပဲပြောမှာနောက်တခြားလူတယောက်ကလည်းမိနာဒီလူမဟုတ်ဘူးဆိုတော့ပြောပိုင်ခွင့်မရှိဘူး။ကျွန်တော်တို့ပြည်သူ့ဘုံခြေကုန်းဥဒေမှာလွလွလပ်လပ်ပြောပိုင်ခွင့်ရှိတယ်ဆိုတော့ကျွန်တော်တို့ပြောတာကိုအစိုးရကနေပြီးတော့လက်ကန်တင်ပါတယ်လို့ကျွန်တော်ပြောရှင်းတယ်အစားကတည်းကလည်းရေဒီယိုကနေကြင်ညာပြီးတော့မှရိုဟင်ဂျာရှိပါတယ်ဆိုပြီးတော့မှကြင်ညာပြီးတော့ဘူးလို့မရှိဘူးဆိုတော့အဲ့ဒါတော့ဘယ်လိုခေါ်မလဲပြဿနာကြီးဖြစ်မယ်ကျွန်တော်တို့ကအစကအတိုင်းပြောပါလို့ကျွန်တော်ကပြောရှင်းပါတယ်